နိုဝင်ဘာ13ရက်နေ့ကကြောက်တော်မြို့နယ်တရက်တပင်ကျေးရွာအနီးမှာရခိုင်တပ်တော် A အဖွဲ့ကတပ်မတော်စစ်ကြောင်းကိုမိုင်းခွဲတိုက်ခိုက်ခဲ့တာကြောင့်ခမရ934တရင်မှုကြဆုံးသွားပြီးနောက်တနေ့မှာတပ်ကဒေသခံအမျိုးသား4ဦးကိုထိန်းသိမ်းလိုက်တယ်လို့ဒေသခံတွေကပြောပါတယ်။တရက်တပင်ရွာက1ဦး၊ရွာမပင်ရွာက2ဦး၊စပားဆိုင်ရွာက2ဦးလို့ဖြစ်ပါတယ်။ရမပင်ကျေးရွာသားကိုညင်ညီစိုးဟာတရက်တပင်ကျေးရွာကိုဆေးဝယ်ဖို့အသွားမှာလမ်းမှာဖမ်းဆီးခံလိုက်ရတယ်လို့သူ့ရဲ့ဆွေမျိုးတော်ဆက်သူတဦးကပြောပါတယ်
။သူကနေမကောင်းဘူးဆိုလို့ရှိရင်တော်လဲဆေးဝယ်ခက်ဆေးဝယ်ဖို့စွတဲ့အချိန်မှာလမ်းမှာတိတ်ဆိတ်နေကြည့်ပါလိမ့်ကုန်။အဲ့ဒါဖမ်းခေါ်သွားကြလို့ပြောပါတယ်။ကျမတို့မသိဘူးသူ့ကိုဖမ်းဆီးတာကသူ့မတို့အမှုတို့ဘာမှတစ်ခုမရှိဘူး။ဘာမှဖမ်းရဲဆိုတာလည်းကျမမသိဘူး။သူနဲ့လည်းကျမတို့အသိမသိဘူး
။ဘာကြောင့်ဖမ်းဆီးရဲဆိုတာမသိရကြောင်းနဲ့အခုလိုဖမ်းဆီးခံရတဲ့အကြောင်းကိုကြောက်တော်မျိုးနဲ့ရဲစခန်းအထွေထွေအုပ်ချုပ်ရေးရုံးနဲ့လွှတ်တော်ကိုယ်စားလှယ်တွေထံတိုင်ကြားစာပေးပို့ထားကြောင်းပြောပါရယ်ကြောက်တော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်လှကရွာသား၄ဦးဖမ်းခံရတဲ့အကြောင်းတိုင်ကြားလာတာရှိတယ်လို့ပြောပါရယ
်အခုချိန်မှာတော့ပြောလို့လဲစကားကိုနားထောင်မှမဟုတ်ပါဘူးအနာဘယ်ဖွင့်စည်းခင်းလေဒါပေမဲ့ကျွန်တော်တို့ပြောချင်တာကတော့မဟုတ်တဲ့လူတွေပြည်သူတွေကိုအနောက်ထပ်မပြေပါနဲ့လို့ဒီလောက်ပဲပြောစင်တယ်ဒီမဟုတ်တဲ့ပြည်သူတွေကိုတော့တိုက်စီမင်းနေပြီးမတော်မတရားချုပ်နှောင်တာတွေ၊ရိုက်နှက်တာတွေ၊မြေတာဆင်းတာတွေတော့မလုပ်ပါနဲ့လို့ကျွန်တော်အနေနဲ့အဲ့ဒီလောက်ပြောချင်ပါတယ
်။ရွာအတွဲမှာတက်ဆွဲထားတာမရှိပေမဲ့ဒေသခံတချို့ကိုလုံခြုံရေးအရခေါ်ယူစစ်ဆေးနေရတော့ရှိကြောင်းနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီဘုံမူကြီးဝင်းစော်ဦးကပြောပါတယ်။အဲ
့မှာတရားလည်းမဆွဲပါဘူး။စစ်တာဆွဲတာလည်းဟုတ်တယ်။တရားမဆွဲပါဘူး။ဘာမှလည်းလုပ်တာ
တရက်တပင်ကျေးရွာအုပ်စုမှာကျေးရွာ900ရှိပြီးတော့အုပ်ချုပ်ရေးမှုတွေနှုတ်ထွက်ထားတယ်လို့ဒေသခံတွေကပြောပါတယ်။တရင်မှုကြဆုံသွားပြီးနောက်ပိုင်းရွာတွေထဲကနေအိမ်တွေကိုတပ်မတော်ကဝင်ရောက်ရှာဖွေတာကျေးရွာသားတွေကိုဖမ်းဆီးတာရွာအတွင်းမှာတက်ဆွဲနေရတဲ့ကြောင့်ရွာသားတွေမနေရဲပဲနီးစပ်ရာကျေးရွာတွေကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရွာထဲမှာလူမရှိသလောက်ဖြစ်နေပြီးတော့ဈေးဆိုင်တွေလည်းပိတ်ထားရတာကြောင့်စားဝတ်နေရေးအခက်အခဲဖြစ်နေရတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ကျေးရွာသားတဦးကပြောပါတယ်။
ဈေးဆိုင်တော့ဘာတော့ဈေးဝယ်သူလည်းမရှိတော့ဘူးဈေးရောက်သူလည်းမရှိတော့ဘူးစောက်ရနေရပါလေတော်တော်လေးကိုအခက်အခဲဖြစ်နေကြတယ်ဒါတင်လို့မရဘူးဖြစ်နေတယ်အဲလူတွေသွားလို့လာလို့ဟိုမရဘူးဖြစ်နေတယ်တော်တော်လေးကိုစောက်ရနေရတယ်လေအခက်အခဲရှိနေတယ
်ကြာမှာအထက်တန်းကျောင်းတစ်ကျောင်းမူလာတန်းကျောင်းလေးကျောင်းရှိပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတဲ့အထဲမှာကျောင်းဆရာတွေလည်းပါဝင်လာကြောင်းကျောင်းတွေကိုနိုဝင်ဘာလ14ရက်နေ့တည်းကပိတ်ထားရတယ်လို့လည်းပြောပါတယ်ကျေးရွာ၁၀ရွာလောက်ကကျောင်းသားကျောင်းသူ1500ကျော်လောက်တက်ရောက်နေတဲ့ကျောင်းတွေဖြစ်တယ်လို့သိရပါဗျ။နိုဝင်ဘာ17ရက်နေ့ကမြေပုံမြို့နယ်ရွာသားယာကျေးရွာသား5ဦး၊နိုဝင်ဘာ12ရက်နေ့မှာအမ်းမြို့နယ်ကဒေသခံ5ဦးကိုတပ်မတော်ကဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြေပုံအမ်းဘူးတီတောင်ရတိတောင်မောင်းတော်မြောက်ဦးပုံနှကျွန်းစတဲ့မြို့နယ်တွေမှာပြီးခဲ့တဲ့2018ဒီဇင်ဘာလတည်းကတပ်မတော်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲတွေဖြစ်ပွားနေရမှာ AA အဖွဲ့နဲ့ပတ်သက်ကြောင်းတန်တရားနဲ့ဖမ်းဆီးစစ်ဆေးခံနေရတဲ့ဒေသခံယာနဲ့ချီရှိနေပါပြီ။တနည်းနီးပါးကြာမြင့်နေပြီဖြစ်တဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေရတဲ့ဒေသခံ8000ကျော်အထိရှိလာနေပြီလို့ရပ်ဖက်အဖွဲ့တွေရဲ့ကြောက်ယူထားတဲ့စီးရင်တွေကသိရပါရရှင်။ကျမဝေယံမိုးမြင့်ပါ။